ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမရော်ရင်ဘုံခွဲစိုက်ခိုက်ခံရပြီးစီခိုက်တေဆုံးသူတို့ချုပ်ရှိခဲ့တဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါကြောက်ဖြူမြို့နယ်စနဲမြို့အပြင်ဘက်ရင်းနှီးလူသရားထိတ်မှာတမရော်ရင်စီးစိုက်ခိုက်ခံရပြီးဒေဆုံးတန်ရရလူတွေရှိခဲ့တာပါ။
မနေ့တော့ကစိုက်ခိုက်မှုဖြစ်ပေါ်တာနဲ့ပတ်သက်လို့စနဲမျိုးအုပ်ချုပ်ရေးမှုဦးနေလင်းကျန်ကအခုလိုရှင်းပြပါဗျာ။မနေ့ကဖြစ်တာတော့စေနာကြီးကိုယ်တော်ဝင်ကျွန်တော်မှာတော့အဝဲဆန်တစ်ခုကြားလိုက်တာပေါ့နော်။လက်နက်နဲ့အတန်ကြီးကိုကြားလိုက်တယ်။ကြားပြီးတဲ့နောက်မှာလူကြီးအတွင်းဝအမြူလန်ဒီကောင်းလို့အဲ့ဒီဟိုကဒဏ်ရာရရသူတို့ခွဲပြီးတော့သိရတယ်။ဒီကမှတော့ဒီလူစီးကိုရောက်လာတာကတ
ရတယ်
တမလို့ခေါ်ရကျွန်တော်စနေဦးလာပြီးတော့အပြန်မှာကတော့ဘောအတက်မှာမိုင်းဦးကောင်းမိုင်းကြီးရပုံမျိုးပြရခင်ဗျာ
စနေမျိုးပြင်ဖက်ရေသက်ကိုသွားတဲ့လမ်းကအဝတောင်ကျေးရွာအုပ်စုရှိရေလန်သူသရထိတ်မှာတိုက်ခိုက်ခံရမှုအတွင်းသူပွဲချင်းပြီးသေဆုံးပြီးနောက်သူကတော့ဆေးရုံရောက်ပြီးမှတေဆုံးခဲ့တာလို့လည်းပြောပါတယ်ဒီခံလက်နက်ကန်အေအေပြောခွေရခိုင်ဒုက္ခကတော့မနေ့ကစနေမျိုးအပြင်ဘက်မှာနှစ်ဖက်ဆိုင်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ
်ကျောက်ချူမျိုးနေဒီစနေမျိုးနဲ့ဒီအဝတောင်ရွာကြားမှာပေါ့နော်ဒီမနေ့ကအော်တိုဘာလ27ရက်နေ့နေ့လယ်7နာရီလောက်မှာဟိုမနေ့အနေငယ်ကြာထိတွေ့မှုဖြစ်တာရှိတယ်ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုနှစ်ဦးတေဆုံးပြီးတော့သုံးဦးတန်ရာရတယ်လို့သိရတယ်ဗျဟိုအဲ့ဒီမှာဒီစစ်တပ်ကတစည်းလေးပျက်စီးသွားတယ်လို့သိရတယ်
ကျောက်ပြမြို့နယ်စနဲမြို့နီးတမတော်ရင်ဘုံခွဲတိုက်ခိုက်ခံရကြောင်းတမတော်ပြောခွင့်ရပူကျုပ်စုံမင်းထွန်းကလည်းအသိပြုပါတယ်ဒီတိုက်ခိုက်မှုဟာအေအေရခိုင်လက်နက်ကန်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ
ကျွန်တော်တို့ကြောက်ချူမှာရှိတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေမျိုးလုံချုံရေးအတွက်ကျွန်တော်တို့ကင်းလိုက်တာရှိတယ်မနေ့ကမနေ့10နာရီလောက်တုန်းကစနဲမြောက်ဖက်ရေနံသူတရားအဲရေနံသူတရားဆိုတဲ့ရင်တော့အဲ့မှာမိုင်းနဲ့မတင်ငါဝဲလူတွေမိတဲ့နေရာပဲအဲ့ဒီနေရာမှာပဲသမုမိုင်းထောက်ပြီးတိုက်ခိုက်ကြရရှိတယ်။အဲကျွန်တော်စီကစစ်ရင်သတင်းရရှိကြတာရှိတယ်။စစ်တီတချို့စာဆုံးတာရရကြတာရှိပါတယ်။အေးဖွဲ့ပါပဲ။ရင်တခါတော့လည်းအဲ့ဒီနေရာလေးမှာကျွန်တော်မိုင်းနဲ့တူမိရတဲ့ဒီရှိတယ်ပူရ။အဲ့ဒါလည်းအေးပဲ
။စနဲမြို့မှာပရမဆုံးကြုံရတဲ့တိုက်ခိုက်မှုကြောင့်စစ်ရေးသိမ်းမှမှုတွေကြီးထွားလာမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ဒီဘုံပေါက်ကွဲမှုဖြစ်ပွားရနေရာဟာအဝတောင်ကျေးရွာနဲ့လည်းနီးနေတာကြောင့်စိုးရိမ်စိတ်နဲ့အဝတောင်ကျေးရွာသားတွေနေရကနေသိမ်းချောင်နေရတယ်လို့ကြောက်ဖြူမဲဆန္ဒနဲ့ပြည်နယ်လှုပ်တော့ကိုယ်စလဲဥကျော်လွင်ကပြောပါတယ်
အဲ့ဒီနမဝါတော်ဆိုတဲ့ရွာနဲ့နေတယ်အဲ့ဒီအဝါတော်မှာရွာသားတွေကလည်းအကုန်လုံးထည့်ပြသွားကြတယ်လို့ပြောတယ်စစ်တပ်ကအဲ့ဒီလိုမိုက်ချစ်ခံရပြီဆိုရင်ဤတဲ့ပတ်ဝန်းကျင်ကိုအကုန်လုံးလမ်းပြတာမျိုးရှိတဲ့အခါကျတော့ရွာသားတွေကအကုန်လုံးကြောက်လို့ထည့်ပြကြတာထင်ပါတယ
်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီကနေ့မှာမင်းပြမြို့နယ်မေလွန်းရွာဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းအမ်းမြို့နယ်ဘက်တောင်လမ်းပေါ်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေနဲ့ဒေသခံတွေတိုက်စုံတန်ရာရရှိမှုတွေကလည်းမြင့်သက်လာနေသလိုဒေသခံ2,000-3,000ကျော်စစ်ဘေးသိမ်းချောင်နေရပါတယ်ကျွန်တော်နိုင်ကွန်းနေ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်